ဒီမှာ English American Saganda မှာမြင့်နဲ့လို့ဒီပင်ရတဲ့ Hi ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Leave someone high and dry
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက L-E-A-V-E Leave ကချိန်ရခဲ့တာ S-O-M-E-O-N-E Someone ကတူတယောက် H-I-G-H High ကမြင့်နာ A-N-D-N ကနှိDRY dry ကခန်းချောက်နေတာဆိုတော့စကစုဖုံးရဲ့တိုက်ရိုက်အသေးပဲကတော့လူတူအုပ်ကိုမြင့်နဲ့ခန်းချောက်တဲ့နေရာမှာထားခဲ့တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့ကန့်ချီမှာရေတက်တုံးကတ်ထားတဲ့လေသင်းမောဟာရေကျတဲ့အခါချောက်နေတဲ့တောင်ပြင်ပေါ်မှာကြံရိပ်ခဲ့တာကိုတင်စားပြောထားတာဖြစ်ပါတယ်တောင်ပြင်ပေါ်မှာတင်နေတဲ့လေသင်းမောအနေနဲ့ဘာမှလုံမရနိုင်တော့တဲ့အခြေအနေရောက်နေတာမို့ဒီအသုံးရဲ့ idiom အသေးပဲကလေလူတူတူယောက်ကိုဘာမှမငဲ့မညာဂရုမစိုက်ဖြစ်ချင်အဖြစ်ဆိုပြီးထားခဲ့တာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ All the factory workers are on strike so that leaves the owner high and dry
ဆေးရုံလူသမားအလုံးဆန္ဒပြနေကြတယ်လေဒါကြောင့်ဆေးရုံပိုင်ရှင်လေပါမမတက်နိုင်တော့တဲ့အခြေအနေဆိုင်နေတာပေါ့လို့ကြည့်ပေးရပါလိမ့်။ဥမာကနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ All the factory workers are on strike. So that leaves the owner high and dry.
ခုဆက်လက်တင်ပြပေးမှာကတော့
Get off your high horse.
ဖြစ်ပါလေ။စာလုံးပေါင်းက GET get off off get off guard တခုခုပေါ်ကနေဆင်းတာ HIGE high ကမြင့်တာ HORSE horse ကမြင့်ဆိုတော့စကစုတစ်ခုလုံးရဲ့လုံးကောက်ဒီပဲကမြင့်တဲ့မြင့်ပေါ်ကနေဆင်းမှာပေါ့ဒီသုံးဆင်းတက်လာတာကတော့အလဲခစ်ကလို့ဆိုပါတယ်ထိုစဉ်ကအရေးပါတဲ့လူတွေနေနဲ့လူလူရှိမှထွက်ကြရတော့မယ်ဆိုရင်စီးတဲ့မြင့်ကဈေးကြီးပြီးအမျိုးကောင်းတဲ့ထွားကျိုင်းတဲ့မြင့်တွေကိုစီးပြီးထွက်ကြလေရှိတဲ့ဒီလေးကနေဆင်းတက်လာတာပါဆိုလိုတာကတော့တမန်လူတွေကြားမှာကြီးကျယ်တာကိုပြတာဖြစ်ပါတယ်ဒါကြောင့် get off your high horse ဆိုတဲ့ idiom အသုံးကတော့ကြည်ကျမနေနဲ့ကိုကိုကိုတိတ်အထင်မကြီးနေနဲ့မာနမကြီးနေနဲ့သူများနဲ့မတူမတန်ဘူးဆိုပြီးလုံမနေနဲ့လို့ပြောတာကိုဆိုလိုတာဖြစ်ပါလေ။တနည်းတော့ကိုကိုကိုတိတ်ဟုတ်လာပြီလို့မထင်နဲ့မာနကြီးတခွဲသားနဲ့မနေနဲ့လို့ကျမတို့မြန်မာမှာပြောတာနဲ့စင်တူတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John couldn't take it anymore. So he told his friend to get off his high horse.
ဂျွန်နဲ့ဆက်ပြီးတိမခံနိုင်တော့လို့သူတငယ်ချင်းကိုသူကကိုကိုကိုတိတ်ဟုတ်လာပြီးမထင်နဲ့လို့ပြောလိုက်တယ်လို့ဒိဗေရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John couldn't take it anymore. So he told his friend to get off his high horse.
ကိုကိုကိုတိတ်အထင်ကြီးနေလို့ပြောရင် get off your high horse လို့ပြောနိုင်တယ်လို့ကိုကိုကိုအထင်ကြီးနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Get on your high horse.
လို့ပြောလို့ရပါတယ်။GET get on on get on ya အပေါ်ကိုတက်တာဆိုတော့ get on your high horse ကမြင့်နေမြင့်ပေါ်မှာတက်ပြီးစီးနေတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Don't try to get on your high horse with me
ငါပေါ်မှာလာပြီးမာနထောင်ဖို့တော့မကြံလည်နဲ့လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Don't try to get on your high horse with me
ခုနောက်ဆုံးတင်ပြပေးမှာကတော့
High time.
ဖြစ်ပါလေ။စာလုံးပေါင်းက HIGH high ကမြင့်တာ TIME time ကအချိန်ဆိုတော့စကစုခုံရဲ့တိုက်ရိုက်အသေးပဲကတော့မြင့်တဲ့အချိန်ပေါ့။ဒီအသုံးရဲ့ idiom အသေးပဲကတော့ကျမတို့မြန်မာမှာတခုခုဖြစ်ဖို့အချိန်တန်ပြီးဖြစ်တင်နေတာလုပ်တင်နေတာကြာပြီလို့ဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It's high time teachers in our country are given better pay and benefits.
ကျွန်တော်နိုင်ငံမှာဆရာဆရာမတွေကိုလစာနဲ့ခံစား권ကြီးကောင်းကောင်းပို့ပေးဖို့ဖြစ်တည်နေတာကြားထားပါပြီလို့ဒီပေးရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It's high time teachers in our country are given better pay and benefits.
ဒီတင်ပါ high ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
leave someone high and dry.Get off your high horse. High time.
ကျုပ်ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။